စစ်ကောင်စီစန့်ကျင်ရေးနေ့တစ်ပိတ်ညတစ်ပိတ်တွေပြုလုပ်နေတဲ့မန္တလေးတန်ခါတမကနဲ့ဆက်ဆက်တယ်လို့မတင်ကားတဲ့ဘုန်းကြီးကျောင်းတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်စက်တင်ဘာလ28ရက်နေ့ကစလို့ဖမ်းဆီးခံရတဲ့တန်ခါတော်စုစုပေါင်း6ပါးရှိသွားပါပြီဆီယနာသိမ်းခဲ့တဲ့ဖေဖော်ဝါရီလထဲမှာနေ့စဉ်မပြဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြနေတဲ့တန်ခါတမကစစ်ကြောင်းကိုနှိမ်နင်းနိုင်ဖို့လုပ်နေတာလို့တမကဆရာတော်တွေကမိန့်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါပါခင်ဗျာ
မန္တလေးတန်ခါတမကတပိတ်စစ်ကြောင်းဟာဆရာနာသိမ်းပြီးတဲ့ဖေဖော်ဝါရီလကစလို့စစ်တပ်ကအာဏာသိမ်းမှုစန့်ကျင်ရေးလမ်းမော်ထွက်ကြီးတက်ဆန္ဒပြတာဒီကနေ့နဲ့ဆိုရက်ပေါင်း238ရက်ရှိသွားပါပြီ။အဲ့ဒါလို့နေ့စဉ်မပြတ်ဆန္ဒပြနေတဲ့တန်ခါတမကစစ်ကြောင်းနဲ့ဆက်နွယ်ရလို့တန်တရားရှိတဲ့ဘုံကြီးကျောင်းတွေကိုစစ်တပ်ကအခုရက်ပိုင်းဝင်ရောက်ရှာဖွေမှုတွေပြုလုပ်နေပါတယ်။စက်တင်ဘာ28ရက်နေ့ကစလို့ကင်းဝင်းမင်းကြီးကျောင်းတိုက်ဝီစိတရာမကျောင်းတိုက်စိတ်ဒုက္ခပရမယကျောင်းတိုက်တီဇာလင်ငါရကျောင်းတိုက်တို့ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေခဲ့ပါတယ်။အဲလိုရှာဖွေစဉ်တွင်ကင်းဝင်းမင်းကြီးကျောင်းတိုက်ကတန်ခါတပါးနဲ့ကျောင်းတိုက်မှာရှိတဲ့လူနှစ်ယောက်အဖမ်းခံခဲ့ရပါတယ်။အော်တိုဘလာနှစ်ရက်နေ့ကတော့တန်ခါတပိတ်စစ်ကြောင်းထွက်နေစဉ်စစ်ကောင်စီတပ်တွေကကားနဲ့တိုက်ပြီးတော့အကြမ်းဖက်ဖမ်းဆီးခဲ့လို့တန်ခါတော်၅ပါးပါဝင်လူ၃ဦးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးချိန်မှာလမ်းမတွင်အတင်းအဓမ္မသင်ငန်းချွတ်လူဝတ်လဲပြီးကားပေါ်တင်သွားတဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်။တပိတ်ဖြူခွဲခံရတဲ့အော်တိုဘလာ2ရက်ညပိုင်းမှာပဲမန်လေးများတော်ကျောင်းတိုက်တဲ့ဝင်ရောက်ရှာဖွေပြီးပစ္စည်းတွေကိုဝင်ရောက်ဖျက်ဆီးသိမ်းဆည်းတာတွေပြုလုပ်ခဲ့ပါတယ်။စစ်ကောင်စီကအခုလိုဖမ်းဆီးတာတွေဘုံကြီးကျောင်းတွေကိုဝင်ရောက်ရှာဖွေတာတွေပြုလုပ်နေပေမဲ့တန်ဃာတွေကဓမ္မနီနဲ့ပဲဆက်လက်ဆန့်ကျင်သွားမယ်လို့တန်ဃာတမကဝင်ဆရာတော်တစ်ပါးက VOA ကိုမိန့်ပါတယ်။ဆရာနာသိမ်းပြီးချိန်ကလေးကနေဒီကနေ့အထိမန်လေးမှာဖမ်းဆီးခံရတဲ့တန်ဃာတော်9ပါးရှိနေပြီလို့ဆရာတော်ကပြောပါတယ
်။မန်လေးအနေနဲ့တော့10ပါးပေါ့နော်။မန္တလေးနေနေဆို10ပါးပြန်လွတ်ခဲ့တာ3ပါးဆိုလက်ရှိ9ပါးအချုပ်တွေထောင်နေမှာရှိကြတယ်။ဥစဉ်တို့တန်ခါသမဂ္ဂဆေချောင်းရန်တန်ခါလေးဆိုတာကဟိုတနက်ကင်မီတိုလန်လို့ရတာမဟုတ်တဲ့အခါကျတော့ဥစဉ်တို့တက်နိုင်တဲ့ဓမ္မလမ်းကြောင်းပဲခြေမှာပါတဲ့ဆောင်ဖို့လိုပဲငြိမ်းချမ်းစွာဆန္ဒပြနေသေးပြီ။ဥစဉ်တို့ကဆဲဆူနေတာလည်းမပါဘူး။ဟုတ်တယ်နော်။တနက်လည်းမပါဘူး၊ဓာတ်လည်းမပါဘူး၊တုပ်လည်းမပါဘူး။အာဏာရှင်ကိုပြည်သူနဲ့အတူစံကျင်ကန့်ကွက်နေတယ်တော်လန်နေတယ်ဆိုတော့အတိုင်းအတာနဲ့ဒီတိုင်းပဲသွားနေရမှာပဲ
စစ်ကောင်စီတပ်တွေဟာဧပြီလတုန်းကမန်လေးမြားတောင်ဖះကြီးမစိုးရင်တိုက်ဟောင်းဝိသုဒရုံစတဲ့ကျောင်းတိုက်တွေကိုလည်းဝင်ရောက်ရှာဖွေတာတွေပြုလုပ်ခဲ့တယ်လို့ညာဘက်ငင်းငင်းစွာပြေးရွပူဇော်နေတဲ့တန်ဃာတော်တွေကိုလည်းတားဆီးခဲ့ပူပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်အာဏာသိမ်းမှုကိုဒီကနေ့အထိမန်လေးကတန်ဃာတမကကသာအဓိကစံကျင်နေတာဖြစ်ပါတယ
်စကနေ့အာဏာရှင်တော်လန်လာတဲ့ရပောင်း200ကျော်ကြီးမှာတော့ထွက်ရနေတိုင်းနေစဉ်မပြတ်ထွက်နေတဲ့အတွက်သူတို့ဒီသပိတ်စစ်ကြောင်းကနောက်ပြီးတော့တန်ဃာတွေကိုယ်တိုင်ကသူတို့အာဏာသိမ်းတာကိုမလိုလားဘူးဆိုတဲ့အချက်ကြီးပြနေတော့သူတို့ဒီပုံရိပ်ကိုဖျောက်ချင်နေတယ်အတူက
မန္တလေးမြို့မှာလမ်းမတော်ဆန္ဒပြနေတဲ့အုပ်စုတွေထဲမှာတန်ဃာသပိတ်စစ်ကြောင်းကအင်အားများတဲ့သပိတ်စစ်ကြောင်းတစ်ခုဖြစ်ပြီးတော့ဒီကနေ့ထိလည်းနေစဉ်မပြတ်ဆန္ဒပြနေတဲ့အုပ်စုတစ်ခုဖြစ်ပါတယ်လမ်းမတော်ကြီးတဲ့ဆန္ဒပြတာအပြင်ညပိုင်းမှာလည်းညသပိတ်ကိုနေစဉ်ဒီမှာပြုလုပ်နေကြပါတယ်ခင်ဗျာ